လက်ရှိသမ္မတဗာဒီမီယာပူတင်နေနဲ့2024သမ္မတရွေးကောက်ပွဲမှာထပ်မံပါဝင်ရှင်းပြန်ခွင့်ပြုနိုင်တဲ့ရုရှားနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အပါအဝင်အခြားပြင်ဆင်တဲ့အချက်တွေကိုနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကအတည်ပြုလိုက်ပါတယ်။ဒါကြောင့်ဖွဲ့စည်းပုံပြင်ဆင်ချက်တွေကိုလာမယ့်ဧပြီလမှာတနိုင်ငံလုံးဆန္ဒနဲ့ပေးကြရမှာပါ။ဇန်နဝါရီလကသမ္မတပူတင်ဟာရုရှားနိုင်ငံရဲ့ဖွဲ့စည်းပုံပြန်လည်ပြင်ဆင်ရေးအဓိကအပြောင်းအလဲတစ်ရပ်ကိုကြေညာခဲ့ပြီးဒီလို့ရဟာသမ္မတလက်ထက်ကအာဏာကိုလွှတ်တော်နဲ့ခွဲယူဖို့လှုံ့ဆော်ခြင်းဖြစ်တယ်လို့ရုရှားအစိုးရကပြောပါတယ်ရှင်။